ပြီးခဲ့တဲ့ရက်ပိုင်းအတွင်းကပြောင်းလဲလိုက်တဲ့ပြီးကြောင်စုစံခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရဲ့ခေါင်းဆောင်ပိုင်းအပြောင်းအလဲဟာပါတီတွင်ဂိုင်းကနာကွဲရာမဟုတ်ဘူးလို့ကြေညာထားပေမဲ့ပါတီဝင်တချို့ကတော့ဒီအပြောင်းအလဲပေါ်မှာမေးခွန်းထုတ်နေကြပါတယ်ဖွဲ့စည်းပုံအခြေခံဥပဒေမှာပါတီရဲ့ကိစ္စရက်တွေကိုသမရအနေနဲ့ပါဝင်လှုပ်ဆောင်ခွင့်မရှိရဘူးလို့အတည်တင်ပြောဆိုထား ကိုလှုပ်ဆောင်ခဲ့တယ်လို့လည်းသုံးသပ်သူတွေရှိနေပါတယ်။ဒါနဲ့ပတ်သက်ပြီးတော့အနာရပါတီဝင်တွေရဲ့သဘောထားကိုနေပြည်တော်မှာရောက်ရှိနေတဲ့ VOA သတင်းထောက်မတ်မီခါကစူးစီးတင်ပြထားပါတယ်ရှင်။
အနာရပြည်ခိုင်ပြိုးပါတီဌာနချုပ်မှာဩဂုတ်လ12ရက်နေ့ညနဲ့ဩဂုတ်လ13ရက်နေ့အဖြစ်ပြက်တွေပေါ်မှာပါတီဝင်အချို့သုံးသပ်မှုတွေကမတူညီကြပါဘူး။အပြောင်းအလဲကိုထောက်ခံသူရှိသလိုကန့်ကွက်မှုတွေလည်းရှိပါတယ်။အပြောင်းအလဲရပါတီဥက္ကဋ္ဌယာတုကိုပူးတွဲတာဝန်ယူထားတဲ့ဒုဥက္ကဋ္ဌဦးထေးဦးကတော့ခုလိုပြောင်းလဲမှုဟာပါတီတိုင်းမှာလှုပ်လှိမ့်လှုပ်ထားရှိတဲ့အပြောင်းအလဲတစ်ခုလို့ပြောပါရတယ်။ညအချိန်မတော်အစည်းအဝေးလှုပ်တာကလည်းအားတဲ့အချိန်အားတယ်လို့လှုပ်ဆောင်တာဖြစ်တယ်လို့ပြောပါရတယ်။ပါတီအပြောင်းလဲမှာသမရပါဝင်နေတယ်လို့ပြောဆိုမှုအပေါ်သူကခုလိုရှင်းပါတယ
်ပါတီကိစ္စဆောင်ရတာမဟုတ်ဘူးတောင်းဝင်သူမှပြေးထားတဲ့တောင်းကိုသူကြိုက်တဲ့လူသူတွေ့လို့ရတယ်တွေ့ပြီးတာပေါ်ဒီမုတ်ချင်းကံဦးတွေကိုသမရလိုက်တာမှာပေါ့ဥဒ္ဒဖြစ်တဲ့အတွက်သူဥဒ္ဒတာဝင်ကိုသူမလုပ်ဘူးသူလည်းပဲကြိုက်တဲ့လူသူပြေးလို့ရတယ်ဟောပြေးလို့ရတယ်ခင်ဗျားကတော့ပထမဆုံးတစ်ခါတွေ့ပြီးတော့လည်းသူသမရကနေပြေးတာပဲသူသမရဖြစ်မှပြေးတာပဲ
ဒီပြင်ပြောင်းလဲလိုက်တဲ့ဥက္ကဋ္ဌနဲ့ဗဟိုကော်မတီဝင်တွေနဲ့ပတ်သက်ပြီးအခုလိုပြောပါတယ်
။ပြောပြောင်းတော့ကျွန်တော်ဖြစ်နေတယ်။ဖြစ်နေတဲ့အချိန်မှာစီးပြီးအဟောင်းနဲ့ကျွန်တော်လုပ်တယ်။လုပ်တဲ့အချိန်ကျတော့စီးပြီးအဟောင်းတွေကလူတွေကပြောင်းလဲဖွဲ့စည်းပါ။လူငယ်တွေရောလူလက်တွေရောလူကြီးတွေရောပြောင်းလဲဖွဲ့စည်းပါဆိုပြီးစီးပြီးအဟောင်းကဆုံးဖြတ်တယ်။ဆုံးဖြတ်တဲ့အချိန်ကျတော့စီးပြီးအဟောင်းကပဲဘယ်သူတွေနဲ့ဖွဲ့မယ်ဆိုတော့သုံးသပ်တယ်။အဲ့တော့ပြောရရှိပါတယ်ဟာဒါအစိုးရပါလာတယ်၊တက်ကပါလာတယ်။အကုန်လုံးသိတယ်ကျွန်တော်ပြည်သူတွေကလူတွေလည်းအကုန်သိတယ်။သိတဲ့လူတွေခေါ်မှာပေါ့။တော့သိတယ်လုံနိုင်တဲ့လူတွေစွမ်းရည်တွေသိတော့ဆိုရင်ဒီတိုင်းခေါ်တာပေါ့သူတို့လည်းပဲအကုန်လုံးအရင်စီးစီးအဟောင်းကတော့တော်တော်များပါတယ
်ဒီလိုပြောဆိုခဲ့ပေမဲ့မျက်မြင်ကိုတွေ့ကြုံတွေ့လိုက်ရတဲ့ပါတီဝင်တာပေါင်းလွတ်တော်ကိုယ်စားလှယ်ဦးဝင်းတန်းကတော့သူ့အတွေ့အကြုံကိုအခုလိုပြောပါတယ
်ရဲဝင်ရိုးရဲတော်မဟုတ်ဘူးအရာရှိအပွင့်နေတယ်အပြည့်ကြီးဖြစ်နေတယ်အဲ့တော့အဲ့ဒီညီမရသုံးတန်းရင်ရိုးရိုးလေးပဲနိုင်ငံတော်သမ္မတဒုတိယသမ္မတဒီဝန်ကြီးတရားရောက်ရဲ့အဆင့်နဲ့ဒီထဲကိုရောက်လာရင်သူတို့ကိုပေးထားတဲ့လုံလုံရေးအစ်စ်တန်းဒီကိုပါလာသူကလုံလုံမွေလုံလုံမဖွဲ့အောင်ဆိုတော့ဆဲလ်တွေ့လိုက်ရတဲ့40အင်အားဟာဒီထဲကိုရောက်နေတဲ့တာဝန်ရှိနိုင်ငံအကြီးအကဲတွေကိုပုံမှန်ပေးထားတဲ့လုံလုံရေးပမာဏမဟုတ်ဘူးဒါဆိုသူတို့လာရင်လည်းပါလာမှာမဟုတ်ဘူးဒါပေမဲ့တပိုင်းကပြန်ပြောတော့နိုင်ငံတော်တပိုင်းမလာပါဘူးသူကစီးစီးနဲ့တက်ဆိုင်ရာတာဝန်ရှိတွေလုသွားပါဆိုရင်တက်ဆိုင်ရာတာဝန်ရှိတဲ့ပါတီကလူတွေကသူတို့ကိုပေးမထားတဲ့လုံလုံရေးအစ်စ်တန်းရှိတဲ့အဲ့ဒီလူတွေကိုခေါ်နိုင်သလားဆိုတဲ့မေးခွန်းကရှိတယ်
ပါတီဝင်အမျိုးသားလွတ်တော်ကိုယ်စားလှယ်ဦးလာဆွေကတော့ပါတီအပြောင်းလဲပေါ်ထောက်ခံကြိုဆိုပေမဲ့ပြောင်းလဲတဲ့ပုံစံအပေါ်ခုလိုသူကပြောပါတယ
်ဘယ်တိုင်းပြီးမဆိုကျွန်တော်ဖွံ့ဖြိုးရေးဆဲနိုင်ငံတွေမှာ military backup မရှိတဲ့နိုင်ငံ military backup မရှိတဲ့ပါတီကကြာဆုံးပါပဲအပြောင်းပြောတာပ
ဲဟုတ်ပြီတက်မတော်နဲ့ကဦးရွှေမင်းရဲ့လက်ဆောင်ချက်တွေနဲ့တဖြည်းဖြည်းကင်းကွာလာတယ်အဲတစ်ချက်ပါတယ်နောက်တစ်ချက်ကဦးရွှေမင်းကအတိုက်ခံတဲ့ reset လာတယ်လို့ကျွန်တော်တို့ကထင်တယ်နောက်ဆုံးတစ်ခုကတော့သူဟာပါတီဥက္ကဋ္ဌယာတုကိုသူတကယ်အစ်စ်မှာသူကအနာသိမ့်တာသူကအရင်သိမ့်တာ2010ခရီးကပထမအချိန်ပါတီညီလာခံတဲ့ဒီလိုဖြစ်တာအဲကြောင့်မို့လို့ဥသိမ့်စရာသူညာသူပြန်ယူတာပါအဲဒီလိုလဲလိုက်တာကိုကျွန်တော်အနေနဲ့ tradition အရာအမှန်ကလဲလိုက်တဲ့ပုံစံဟာ democratic ဆန်ကိုကျွန်တော်အဲ့ဒါတော့မကြိုက်
ပါတီဝင်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးသိန်းထွန်းဦးကတော့ပါတီအပြောင်းအလဲသမရပါဝင်မှုရှိမရှိကိုတိကျမှတ်ချက်မပေးလို့ကြောင်းသမရအနေနဲ့အခြေခံဥပဒေပါအချက်ကိုချိုးဖောက်မဖောက်ဆိုတဲ့ကိစ္စမှာတင်ပြသူရှိမှသာအခြေခံဥပဒေခုံရုံးကစစ်စစ်နိုင်မှာဖြစ်ကြောင်းသူကပြောပါတယ
်အလုံးပူပန်မှုရတဲ့ကိစ္စကပူပန်စရာမလိုပါဘူးဘာကြောင့်လဲဆိုလို့ရှိရင်အောက်ခြေပါတီကနားလဲဘောပေါင်းမှုလွဲသွားမှာပဲကျွန်တော်စိုးရိမ်ပါ။အဲကျွန်တော်တို့ခေါင်းဆောင်အပြောင်းလဲဆိုတာကကျွန်တော်တို့ခေါင်းတွေပဲဟိုပြောင်းသွားတဲ့သဘောတဘာဝဖြစ်ပါလေ။ဥဆောင်မှုမူဝါဒတွေကလူပဲပြောင်းတာပါ။မူတွေကငကူတိုင်းဖြစ်တဲ့အတွက်ကျွန်တော်နေနေရတော့အဲ့ဒီဥဆောင်တဲ့မူပေါ်မှာအခြေခံပြီးတော့ဆောင်ရွက်နေကြတဲ့ပုံစံများဖြစ်ပါလေ။
အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတော်အောင်ဆန်းစုကြည်ကတော့ပြည်ခိုင်ပြိုးပါတီတွင်ဖြစ်ပျက်ခဲ့တဲ့ကိစ္စဟာဒီမိုကရေစီနီလန်အတိုင်းကျင့်သုံးနေပါတယ်ဆိုတာမျှော်လင့်လို့မရဘူးလို့ပြောဆိုထားပါတယ်။ဒီပြင်အခြားနိုင်ငံကြီးလေလာသုံးသပ်သူတွေကလည်းဒီမိုကရေစီနီလန်မကြဘူးလို့ဝေဖန်မှုတွေရှိနေပါတယ်။